ထိုင်းဆိုရကစစ်ကောင်စီတာဝန်ရှိတဲ့သူတွေလက်ထဲကိုစတင်ပြီးတော့လွှဲပြောင်းပေးခဲ့တယ်။လူသားချင်းစာနာမှုအကူအညီတွေကဒုက္ခသည်တွေလက်ထဲကိုရောက်ရှိဖို့ဆိုတာမလွယ်ပါဘူးလို့ကရင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေက VOA ကိုပြောပါရယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုစတင်တဲ့အနေနဲ့မတ်လ25ရက်နေ့ဒီကနေ့မှာပဲမဲဆောက်မြဝတီနယ်စပ်ကုံသွယ်ရေးဂိတ်ကနေထိုင်းဆိုရတာဝန်ရှိသူတွေကလာရောက်ပေးအပ်ခဲ့တာပါစစ်ကောင်စီကနေတဆင့်ပေးမဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်ဆရာနာသိမှုတွေနဲ့မတည်ငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေဒုက္ခတွေတိုးလာနေတဲ့မြန်မာနိုင်ငံကိုထိုင်းနိုင်ငံကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုမတ်လ25ရက်နေ့ဒီကနေ့မှာပဲစတင်ပေးခဲ့ပါတယ်ဒါပေမဲ့ထိုင်းနိုင်ငံမဲဆောက်မြို့ရဲ့တစ်ဖက်ကမြန်မာနိုင်ငံကရင်ပြည်နယ်ထဲမှာမနေ့ညကထိတိုက်ပွဲတွေဖြစ်နေတာလေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့အတွက်ဒုက္ခသည်တွေအတွက်အခုပေးတဲ့အထောက်ပံ့တွေရဖို့ဖြစ်နိုင်ခြေနေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
တော်ရတယ်ဒီရှောင်းတဲ့နေရာတော်များဟိုတိုင်းသားဒေသထင်းကျုံနေနေဒီနေရာတွေမှာရောက်နေတယ်ပေါ့နော်။တိုင်းသားတွေထင်းကျုံတဲ့နေရာမှာရောက်နေတဲ့အတွက်ဒီ ICRC ကနေပြီးတော့ဒီဒေသတွေမှာရှိတဲ့ဒုက္ခသည်တွေလက်ထဲရောက်အောင်ဘယ်လိုနည်းလမ်းပေးမှလဲဆိုတာဒါစင်ခေါ်ရွက်ဖြစ်တယ်။စဉ်းစားကြရတာဖြစ်တယ်ပေါ့နော်။ကျွန်တော်တို့ကတော့နေရာတော့ရောက်နိုင်စရာတော့မရှိဘူးလို့မြင်နေပေါ့နော်။နောက်တစ်ခုကအခုလက်ရှိကရင်ပြည်နယ်ခုနကအစတော့ပြထားတဲ့ကရင်ပြည်နယ်အနေနဲ့တတော်များမှာအမလေးကောနောက်ဖလူကြီးနောက်ပြီးလို့ရှိရင်မဲကက်နယ်တင်ငန်းကြီးနောက်ပြီးလို့ရှိရင်ကွန်ကရစ်ပေါ်တော့အဲဒီဘက်မှာစကားစားရလဲမနေ့ညအထိလင်းနဲ့အခောက်ခဘုံကျဲနေရယ်နောက်ပြီးလို့ရှိရင်လည်းဟိုကျွန်တော်တို့လေးကောဆိုမနေ့ညရှိတင်အောင်ကျဲတယ်ဆိုတော့အဲ့လိုဟိုမျိုးတိုက်ပွဲတွေဖြစ်နေတဲ့လင်းနဲ့ဘုံကျဲတဲ့ခါပါဆိုလို့ရှိရင်ဒီအထောက်ပံ့တွေကရောက်နိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်မြင်နေပါတော့
ပြင်ပင်းနဲ့နယ်စပ်မှာတော့ ICRC ဝင်ရောက်ခဲ့တာတွေကိုမကြုံဘူးခဲ့ကြအောင်ဒီအတွက်ICRC ကစစ်ကောင်စီကိုမလွန်ဆန်နိုင်ဘူးလို့ယူဆကြောင်းကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းပြောပါတယ်
။ဒီတော့ဒီတိုင်းသားတွေရဲ့ဆင်းသွင်းနေပြီဘာမှမရှိရတဲ့ကြမ်းလို့လေ။ဒီဒုက္ခသည်တွေကို ICRC ရောက်နိုင်ဖို့ဆိုတော့ကျွန်တော်တို့တစ်ခါမှမကြည့်ဘူးခင်ဗျာ။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီအကူအညီကတိုင်းသားတွေရောက်မှလားပြန်ရောက်မယ်ဆိုတာလေ။မျိုးစုံကြရအောင်အားဖြစ်တယ်သူတို့နေနေလေဘာလို့ပြောလဲကျွန်တော်တို့ဒီကွက်သမဂ္ဂမဟာမြကြီးရုံးတော်မှာဒီအကူအညီတွေပေးဖို့ဒီဘာမှလောက်ဆောင်နေတာရှိသေးဟာဟုတ်တယ်သူဂျားထဲမှာဆိုရင်တော့မှလေအကူအညီတွေကိုအနောက်ချက်ပေးဖို့တော့ကျွန်တော်မဆက်နိုင်တဲ့ဟာပြောတာအခုချိန်တိုင်းရိုက်ကူညီဆိုတော့ကျွန်တော်တို့ဘယ်လိုမှရောရှာရှိလို့ကျွန်တော်ရုံးနေတယ်ခင်ဗျာ
မြမပီရင်းကစစ်ကောင်စီကနေတဆင့်ပေးရမယ်လူသားချင်းစာနာတဲ့အကူအညီတွေဟာစစ်ကောင်စီကလွှမ်းမိုးချုပ်ကင်ထားမှာပဲလို့ယူဆကြောင်းစောလေးကပေါ်ကပြောပါတယ်
။ICRC ကမဟုတ်ဘူးတခြားဒီတော့ရှိတဲ့အခုလက်ရှိပေါ်လာအကောင့်ထဲပေါ်နေတဲ့NGO တို့ INGO တို့ကပါ INGO တို့ခွဲကြတော့စကားဆိုင်ဖိချင်းပေါ်ပါလေရှိတဲ့ဆိုကြတယ်။ဘယ်လိုဆန်နိုင်လို့ပြောရမလဲ။ဘာဖြစ်လို့သူတို့ဘာလို့လုပ်လဲ။ဒီလိုမျိုးဒီအစိုးရကလည်းဒီစကားဆိုင်ကိုကျွန်တော်တို့ကြံရတဲ့ဟာမျိုးတွေကို follow ရတဲ့ဟာမျိုးတွေစကားဆိုင်တွေကိုလည်းဆောင်ရတာမျိုးတွေဆိုတော့ဒီလိုစကားဆိုင်မှာကြိုက်တဲ့ဟာဆိုတော့ဘာမှလုပ်လို့မရအောင်အဲ့လိုမျိုးတွေကိုရှိရတဲ့ကြောင့်တော့မဖြစ်နိုင်ပါဘူးခင်ဗျာဟုတ
်ပထမတော့အနေနဲ့စံရိတ်ခါကြောင်းနဲ့တခြားလိုအပ်တဲ့ပစ္စည်းတွေတဲဆောင်လာတဲ့အိတ်ပေါင်း4000ကိုချိုင်းချက်ချင်းဒီအဖွဲ့ကမဲဆောက်မြောက်ပြီးနေဆက်ကုန်သွယ်ရေးဂိတ်မှာမြန်မာနိုင်ငံချက်ချင်းဒီအဖွဲ့ကိုပေးအပ်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးမဲ့အစီအစဉ်ကိုပြီးခဲ့တဲ့လကုန်ပိုင်းကလာဝနိုင်ငံမှာလုပ်တဲ့နိုင်ငံသားရေးဝန်ကြီးများအဆင့်အစည်းအဝေးမှာအတည်ပြုခဲ့တာပါ။ဒီအစီအစဉ်လေးထဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးနှစ်ဖက်တွဲဆုံညှိနှိုင်းမဲ့အစီအစဉ်လေးလည်းပါနိုင်ဖို့ထိုင်းနိုင်ငံဘက်ကမျှော်လင့်နေတာပါ။ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံဘက်ကတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေလည်းရပ်နားထားရပြီးအာရှလမ်းပိတ်ထားတဲ့အတွက်ကုန်သွယ်ရေးမှလည်းနှိမ့်နာမှုတွေရှိနေတာပါဒီရှေ့ပြေးအကူအညီကိုထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့နဲ့မြဝတီမြို့ကနေတဆင့်ဖအံမြို့နယ်နဲ့ကော့ကရိတ်မြို့နယ်တွေကနေရာ၃ခုကိုပေးပို့ခဲ့တာပါအခုလိုမျိုးထိုင်းနိုင်ငံကကမ္မကထလုပ်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာစည်းညံတိဆောက်နိုင်ဖို့အတွက်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးစင်တာ AHA စင်တာကလည်းဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းဆိုပါရယ်